တိုက်ပွဲတွေပြင်းထန်ခဲ့တဲ့ဘူတလင်မြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်အရက်သားထိခိုက်မှုတွေရှိနေသလိုဒေသခံ8000လောက်နေရင်မပြတ်ရင်မပြန်ရဲကြပဲဘေးလွတ်ရာရှောင်တိတ်နေရပါတယ်။စက်တင်ဘာလကုန်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်သား40လောက်သေဆုံးပြီး50နီးပါးကိုဖမ်းဆီးထားတယ်လို့ကာဝေးတပ်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဘူတလင်မြို့နယ်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။
စတေမာလာကောင်ကကူရော်ရဲစခန်းကနေဘူတလင်ကိုပြန်လာတဲ့စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကကြာဆုံးမှုများခဲ့တဲ့နောက်အောက်တိုဘာ3ရက်နဲ့4ရက်နေ့တွေမှာဘူတလင်မြို့နဲ့ကူရော်မြို့ကြားမှာရှိတဲ့မောင်းထောင်းကျေးရွာကစာတင်ကြောင်းနဲ့စေးရုံကိုစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကနေအရသား3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တပ်ပေါင်းစုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူတွေကိုပဲထိခိုက်နေတယ်လို့ပြောပါတယ်
။ဒီနေ့လည်းလုပ်တယ်။ဟိုဟာအဲမောင်မောင်ဆံပြကြီးရွာမှာဒီကသူတို့အဲစာတင်ကြောင်းတို့ဖေးယုံတို့တကယ်ဘာမှမဟုတ်တဲ့အဲ public area တွေကိုလေကြောင်းတိုက်ခိုက်ထားတယ်ဗျ။ဒီနေ့လုပ်တဲ့အချိန်မှာအဲမောင်မောင်ဆံပြကြီးရွာကအဲပြည်သူတော့ထိတယ်ဗျ။ရန်သူတို့တိုက်ပစ်တာမဟုတ်ပြည်သူတွေရှိတဲ့နေရာကိုပစ်တာတော့ပြည်သူတွေပဲထိတယ်။ဘာမှမဆိုင်တဲ့နေရာတွေရှောက်ပြင်းတယ်
စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့စက်တင်ဘာ30ရက်တိုက်ပွဲတွေမှာတော့စစ်တပ်ဘက်က30ကျော်သေဆုံးပြီး40ကျော်ကိုစစ်တုံးမှန်းဖြင့်ဖမ်းဆီးရမိခဲ့ကြောင်းနဲ့ဖမ်းဆီးရမိသူတွေကိုကောင်းကောင်းမွန်မွန်ထိမ့်သိမ်းစောင့်ရှောက်ထားတယ်လို့ကာကွယ်ရေးတပ်ဖွဲ့ရဲ့မုံရွာခရိုင်တပ်ရင်း20 BOB ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်။သေဆုံးကကျွန်တော်တို့ဟိုဘောတော့ဟိုဘော39ရောက်ပေါ့ကျွန်တော်တို့လောလည်းမြုံနံပေးလိုက်တော့39ရောက်ပေါ့။သေဆုံးတဲ့ထဲကစစ်ကြောင်းမှုကတော့အဲ့ဒီရဲထဲမှာပါသွားတယ်ဗျ။တက်ခွေးမှုနဲ့တက်စုမှုပေါ့သုံးမှုကိုနှစ်ယောက်ကတော့ကျွန်တော်အရှင်ခတ်မိတယ်မှာပါတယ်ဗျဆက်သုံးပန်းကကျွန်တော်တို့အလောစေ48ယောက်ရှိတယ်သူတို့ကိုကျွန်တော်ကောင်းအောင်ကြီးထားတယ်စေကူတာမှုအပြည့်အဝပေးထားတယ်နောက်ပြီးကျတော့သူတို့ကိုကျွန်တော်ဟိုပေါ့ဟိုမိသားစုနဲ့ကျွန်တော်ဆက်သွယ်ကောင်းပြီးထားတယ်ပေါ့
အခုကမြေပြင်မှာတိုက်ပွဲမရှိတော့ပေမဲ့စစ်တပ်ကစစ်ကြောင်းပြန်ထိုးလာမှာကိုစိုးရိမ်တာကြောင့်တိုက်ပွဲဖြစ်ခဲ့တဲ့အနီးကစီပါကျေးရွာအပါဝင်ကျေးရွာ3ရွာထက်မနည်းကဒေသခံ8000နီးပါးနေအိမ်တွေမပြန်နိုင်သေးပဲဘေးလွတ်ရာတိမ်းရှောင်နေကြတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူက VOE ကိုပြောပါတယ်
။တိုက်ပွဲဖြစ်ပေါ်တဲ့နေရာရဲ့အရှိဘက်ကရွာစီပါရယ်။ပြီးရင်နောက်ဘက်ကအဲဒီဆယ်ကုန်းနဲ့ကျွဲတိချောင်းပေါ့နော်။သုံးရွာဆိုစစ်ဘေးရှောင်အဲ9000နဲ့9000ချားရှိနေတာပေါ့။သုံးရွာစာတော့ပေါ့နော်။ရွာတွေပြန်မှုအစီအစဉ်အခြေအနေကတော့ဟိုဒီတပတ်ဆယ်ရဲ့အတော်တွင်းတော့ဟိုအစဉ်ကောင်းကောင်းမတီမတီနိုင်လောက်တည်းပြဟုတ်ဇွာရီကိုပြန်စကြောင်းထိုးလာမှအလင်းငိုင်းနဲ့အဲ့လိုဖန်ခန့်အားမှဆောက်လို့ပါအဲတချို့ကကြတော့တော်ရီထဲမှာအဲကိုရခင်ကိုအဲ့လိုနည်းနည်းလွတ်နိုင်မယ်အေးကလွတ်နိုင်မယ်အဲ့လိုရခင်နေရဲမှာအဲ့လိုတဲလေးတွေလဲကောင်းမှုလေးနဲ့နေသားတဲ့သူတွေကတော့ပိုခက်သေးပါတယ်ဒီဘုံကြီးကြောင်းတွေပါနေရတဲ့သူဆိုတော့ဒီတိုင်းရအစင်မပြေမဲ့စိုက်တော်ကြီးရရေးချီဆိုရင်တော့အစင်မပြေနိုင်ဘူးကြဟုတ်
စက်တင်ဘာ20ရက်မှာကူရော်ရက်စကန်ကိုကာဝေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့ဘူတလင်မျိုးကလည်းကူရော်ရက်စကန်ကိုအင်အားဖြစ်တင်းမှုတွားရောက်ခဲ့တဲ့အင်အားတရားနေပါပါဝင်တဲ့စစ်ကြောင်းဟာစက်တင်ဘာ30ရက်ကကူရော်ရက်စကန်ကနေဘူတလင်မျိုးဘက်ကိုပြန်ထွက်လာချိန်မှာစီပါကျေးရွာအနီးတိုက်ခိုက်ခံခဲ့ရတာပါစစ်တပ်ကတေဆုံးမှုတွေဖမ်းဆီးခံရမှုတွေနဲ့တူလက်နက်ခဲယမ်းတွေကိုပါကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိမ်းဆည်းရမိခဲ့တဲ့ဆိုပါတယ်။ဘူတလင်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပေမဲ့လူမှုမီဒီယာတွေမှာတော့အဖမ်းဆီးခံရတဲ့စစ်ကောင်စီစစ်သားတွေနဲ့ဒေသဆောင်ရသူတွေရဲ့အလောင်းတွေကိုပုံနဲ့တကွပေါ်ပြထားတာကိုတွေ့ရပါတယ်ခင်ဗျာ။